မြန်မာနိုင်ငံမှာဥသိမ်းစိန်အစိုးရလက်ထက်အတည်ပြုပြဋ္ဌာန်းခဲ့တဲ့မျိုးစောက်ဥပဒေလိုမျိုးအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့ဥပဒေတွေကိုပယ်ဖျက်ရေးအပါအဝင်ပဋိပက္ခဖြစ်နေတဲ့တိုင်းဟင်းသားဒေသတွေမှာအမျိုးသမီးနဲ့ကလေးတငယ်တွေအပေါ်ပြစ်မှတ်ထားတဲ့လိင်တိုင်းဆိုင်ရာအကြမ်းဖက်မှုကိုအကာအကွယ်ပေးဖို့အမျိုးသမီးများအပေါ်ခွဲခြားမှုဆက်ဆံမှုဆိုင်ရာပပျောက်ရေးကုလသမဂ္ဂညီလာခံကိုတက်ရောက်လာတဲ့မြန်မာအမျိုးသမီးအဖွဲ့တွေကတောင်းဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာဇူလိုင်လ4ရက်နေ့မှာစတင်ကျင်းပမယ့်စီတော်ညီလာခံအတွင်းပြည်ရင်းခြေဆိုင်မြန်မာအမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးအဖွဲ့တွေကမြန်မာအစိုးရနဲ့ရှင်ပြိုင်ပြီးပထမဆုံးအကြိမ်အစည်းအဝေးခန်းစာတင်သွင်းမှာဖြစ်ပါတယ်။မြန်မာအစိုးရအနေနဲ့အမျိုးသမီးတွေအပေါ်ဖိနှိပ်မှုဖြစ်စေတဲ့ဥပဒေမျိုးတွေပယ်ဖျက်တင်ကြောင်းဂျနီဗာကိုရောက်ရှိနေတဲ့ကြားမရေးရာဒန်းတူညီမရေးကွန်ရက်ညွှန်ကြားမှုဒေါ်မေဇဘဲသူက VOA ကိုအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာအမျိုးသမီးတွေကိုဖိနှိပ်ထားတဲ့ဥပဒေလို့ကျွန်တော်တို့ကပြောတဲ့အခါမှာအခုဒီလောလောလတ်လတ်ကတော့ဒီကဲဥသိမ်းစိန်ဆိုရလက်ထက်ကပေါ့နော်အတည်ပြုပြဋ္ဌာန်းလိုက်တဲ့ဒီမျိုးစောက်ဥပဒေလို့ဟိုလူတိများတဲ့ဥပဒေလေးခုပေါ့အဲတော့အမျိုးသမီးတွေရဲ့ဒီမွေးရာပါလွတ်လပ်ခွင့်သူတို့ရဲ့ရွေးချယ်ခွင့်တွေကိုကျွန်တော်တို့ကဥပဒေနဲ့တိတိတသားခွဲခြားပြီးတော့ဖိနှိပ်တဲ့ဥပဒေတွေဖြစ်တယ်လို့ပြောလို့ရတယ်တကယ်တမ်းမှာဖိနှိပ်မှုမရှိတော့ညာလေကျွန်တော်တို့လက်ရှိနိုင်ငံမှာရှိတဲ့ဥပဒေတွေမူဝါဒတွေကိုပြန်ကြည့်မယ်ဆိုရင်မျိုးသမီးတွေအတွက်စားမရေးရာရှုထောင့်ကနေထည့်သွင်းစဉ်းစားပြီးတော့ရေးဆွဲထားတာမဟုတ်ဘူးဆိုတာကိုတွေ့ရတယ်ပေါ့
အထူးသဖြင့်ဖွဲ့စည်းပုံခြေခံဥပဒေမှာတော့သမရဖြစ်ခွင့်အရေးချင်းတတ်မှတ်ချက်ဟာအမျိုးသမီးတွေကိုခွဲခြားဖိနှိပ်တဲ့သဘောဖြစ်နေကြောင်းဒေါ်မေဇဘဲဖြူကထောက်ပြပါတယ
်အဲ့တော့ခြေခံဥပဒေဒီဘလောက်ပဲနိုင်ငံသားတွေကိုယောက်ျားမိန်းမမခွဲခြားဘဲတန်းတူခွင့်ရေးပေးထားပါတယ်လို့မိတို့ပင်ဆိုစေတာမျိုးပေါ့နော်ဒီအခြေခံဥပဒေထဲမှာပါနေတဲ့အမျိုးသားများနဲ့တာသက်ဆိုင်တဲ့အလုပ်ကိုင်းဆိုရင်အမျိုးသားတွေကိုတာဝန်ထမ်းဆောင်ခွင့်ပြုတာကိုခွဲခြားဆက်ဆံတယ်လို့မသတ်မှတ်ရဘူးဆိုတဲ့ပြဋ္ဌာန်းချက်တွေဟာလည်းတကယ်တမ်းပြောမယ်ဆိုရင်ဒါဟာခွဲခြားတဲ့အမြင်နဲ့ရေးဆွဲထားတာပါပဲနောက်တစ်ခုကတော့ဒီသမရဖြစ်ဖို့အရေးချင်းသတ်မှတ်ချက်တွေရှိရလေမျိုးသမီးတွေတမရမချစ်ရဘူးလို့တိတိကျကျရေးသားဖော်ပြပြီးတော့ကန့်သက်ထားတာမဟုတ်ပေမဲ့လေမျိုးသမီးတွေအတွက်ခက်ခဲတဲ့ဒီအရေးချင်းသတ်မှတ်ချက်တွေကိုထည့်သွင်းထားတာဟာလေစားမရေးရအမြင်မရှိတာလို့ပြောလို့ရပါတယ
်။ဒါ့အပြင်မြန်မာနိုင်ငံမှာစတင်ရေးဆွဲနေတဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်မှုဒါစီရေးဥပဒေမှာအမျိုးသမီးအားလုံးကိုအပြည့်အဝအကာအကွယ်ပေးတဲ့အချက်တွေပါဝင်ဖို့အထူးအရေးကြီးတယ်လို့သူကဆိုပါတယ်။
တိုင်တန်းတဲ့ကိစ္စပေါ့အဲ့ဒါကိုကျွန်တော်တို့ကနည်းနည်းဟိုတိတိကျကျစကားလုံးနဲ့ပြောရင်တော့တရားမျှတမှုလလန်းမီမှုရရှိမှုအခြေအနေပေါ့ access to justice လို့ကျွန်တော်တို့ကသုံးထုံးပါတယ်အဲ့တော့တကယ်တမ်းမှာလူသမီးတွေဟာသွားမတိုင်ဘူးဆိုတာတိုင်စားဖို့အတွက်သူတို့မှာအသားစီးတွေအခက်အခဲတွေအများကြီးရှိလာကြောင်းလည်းဖြစ်တယ်လို့နောက်တစ်ချက်ကတော့ကြားဖက်ခံရတဲ့အတွက်ကြောင့်အဲ့ဒီလူသမီးကိုယ်တိုင်ကပဲဖြစ်ဖြစ်သူ့ရဲ့မိသားစုဝင်တွေကပဲဖြစ်ဖြစ်တိုင်စားတဲ့အခါမှာဒီတိုင်စားတဲ့ကျန်းဖက်ခံရသူအမျိုးသမီးနဲ့အမျိုးသမီးရဲ့မိသားစုပတ်ဝန်းကျင်တငယ်ချင်းတွေကိုအကာအကွယ်ပေးချနိုင်တဲ့ protection order လို့ခေါ်တဲ့အကာအကွယ်ပေးအမိန့်တွေကျွန်တော်တို့နိုင်ငံမှာမရှိဘူး။ကျန်းဖက်ခံရတဲ့သူအမျိုးသမီးကိုယ်တိုင်နဲ့သူ့ရဲ့ပတ်ဝန်းကျင်ဟာအကျန်းဖက်မှုတွေကိုတုံ့ပြန်နေရတယ်ဆိုတာကိုသိပေမဲ့လည်းသွားတိုင်နိုင်တဲ့အနေအထားမှာမရှိဘူး။
စီရောညီလာခံကိုတက်ရောက်ဖို့မြန်မာအမျိုးသမီးနဲ့လူခွင့်ရေးလှုပ်ရှားနေတဲ့အဖွဲ့ပေါင်း၈ဖွဲ့ကကိုယ်စားလှယ်တွေဂျနီဗာကိုရောက်ရှိနေပြီးတနင်္လာနေ့မှာသူတို့ရဲ့အစီရင်ခံစာကိုတင်သွင်းမှာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအပြင်လွှတ်တော်ဘက်ကအမျိုးသမီးရေးရာဆောင်ရွက်နေတဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့အမျိုးသားလူခွင့်ရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေတက်ရောက်မှာဖြစ်ပြီးအစီရင်ခံစာကိုတော့ဇူလိုင်လ9ရက်နေ့မှာတင်သွင်းမှာပါ။စီတော်လို့ခေါ်တဲ့အမျိုးသမီးများအပေါ်ခွဲခြားဆက်ဆံမှုဆိုင်ရာပပျောက်ရေးသဘောတူညီချက်ကို1998ခုနှစ်ကစစ်ဆေးရကနေလက်မှတ်ရေးထိုးခဲ့တာပါရှင်။